Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဩဂုတ်လ5ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
။မင်္ဂလာပါရှင်။ကျွန်မနန်းလောင်ပါ။တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လုပ်ရေးတွေအကြီးအကျယ်လုပ်နေတဲ့အပေါ်စိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကထပ်ပြောလိုက်ပါတယ်။မြန်မာနိုင်ငံကရေဘေးသင့်လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပါပြီ။အိန္ဒိယနိုင်ငံအလဲပိုင်းမှာရေကြီးနေတာကြောင့်ခရီးသည်တွေယထာနှစင်းလမ်းချော်သွားတဲ့အတွက်လူ24ဦးသေဆုံးပြီးတော့အမြောက်အများဒဏ်ရာရရှိခဲ့ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုကောင်းထက်နဲ့အတူတင်ပြသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေကြေညာပြီးမှတော့နိုင်ငံတော်ဝန်ကရေဘေးကယ်ဆယ်ရေးနောက်ဆုံးအခြေအနေတွေနဲ့ရေဘေးသင့်သူတွေဘာတွေများလူနေလဲဆိုတာတွေကိုကြားကြရမှာပ
ါသူတို့အတွက်အကူအညီကယ်ဆယ်ရေးတွေကိုအစိုးရလိုဖွဲ့စည်းမျိုးတွေကနိုင်ငံနေနေနဲ့သူတို့အကူအညီပေးဖို့သူတို့ကလိုလားနေကြပါလေရ
ဒါကတော့ရေပေးတဲ့ဒေသတွေစီကိုရောက်ရှိနေကြတဲ့ VOA သတင်းအဖွဲ့ကကိုစီသူပြောပြခဲ့တာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့မြန်မာနိုင်ငံတွင်ငှက်ဖျားယောဂါတိုက်ဖျက်ရေးအတွက်အမေရိကန်မြန်မာပူးရဲလှုပ်ဆောင်ကြမဲ့အစီအစဉ်ကိုလည်းတင်ပြပေးဖို့ရှိပါတယ်။ဒါရီမတိုင်ခင်ခုရေစုံတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုကောင်းထက်တို့ကပြောပြပေးပါမယ်ရှင်။
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လုပ်ရေးတွေအကြီးအကျယ်လုပ်နေတဲ့အပေါ်စိုးရိမ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry ကထပ်ပြောလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN အစည်းအဝေးတစ်ခုအပြင်မှာ Mr. Kerry နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာပါ။ကမ္ဘာပေါ်မှာအသွားအလာအများဆုံးရေကြောင်းတွေထဲမှာတစ်ခုမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတိုးလာနေတာနဲ့အဲဒီမှာတရုတ်ကနယ်မြေရယူတာဆောက်လုပ်တာနဲ့စီရေသဘောကြီးကြီးမားမားလှုပ်ဆောင်နေတာတွေအပေါ်စိုးရိမ်တဲ့အကြောင်းဝန်ကြီး Kerry ကတရုတ်နိုင်ငံခြားရေးဝန်ကြီးကိုထပ်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတဦးကပြောပါရယ်။တောင်တရုတ်ပင်လယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းဖို့ဆန္ဒရှိတဲ့အကြောင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေကမကြာခဏပြောကြတဲ့အပေါ်အမေရိကန်ပြည်ထောင်စုကသတ္တဘောတည်းရှိပါတယ်လို့အာဆီယံအမေရိကန်ဝန်ကြီးအဆင့်အစည်းအဝေးအဖွဲ့မိန့်ခွန်းမှာမစ္စတာ Kerry ကပြောပါရယ်။အဲ့ဒီဒေသမှာအငင်းပွားနေတာတွေကိုအာဆီယံအဖွဲ့အနေနဲ့ငြိမ်းငြိမ်းချမ်းချမ်းနဲ့နိုင်ငံတကာဥပဒေအရဖြေရှင်းတာမျိုးဖြစ်ချင်တယ်လို့လည်းသူကပြောပါရယ်။တောင်တရုတ်ပင်လယ်အရေးဟာတရုတ်နဲ့အာဆီယံအကြားဖြစ်နေတဲ့ကိစ္စမဟုတ်ပဲနှစ်ဖက်အကြားပိုကြီးမားတဲ့ပူးပေါင်းဆောင်ရွက်ရေးအပေါ်ထိခိုက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံခြားရေးဌာနရဲ့ဒီဒီလေးမှအတွင်းထုတ်ပြန်ချက်ထဲမှာဝန်ကြီးဝန်ရင်းကပြောထားပါရရှင
်မြန်မာနိုင်ငံကရေးပေးတန်တဲ့လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံခြားရေးဝန်ကြီး John Kerry ကပြောလိုက်ပါတယ်
Our embassy in Yangon is coordinating very closely with the emergency operations center.
ကျွန်တော်တို့ပူးတွဲပြီးကုညီထူထောင်ထားတဲ့ရေးပေါ်ကုညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မြို့မှာရှိတဲ့ကျွန်တော်တို့တန်ယုံကအနီးကပ်ပူးပေါင်းညီနိုင်နေပါတယ်။မြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးညီနိုင်ပြီးအကူအညီတွေဘယ်ကိုပို့ရမယ်ဆိုတာအတိအကျသိတာနဲ့ရေးပေးကုညီကယ်ဆယ်ရေးအစီအစဉ်တစ်ခုကိုကျွန်တော်တို့မကြခင်ကြေညာမှာဖြစ်ပါတယ်လို့မလေးရှားနိုင်ငံကွာလာလမ်ပူးမြို့တော်မှာကျင်းပတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN နဲ့ American ပြည်ထောင်စုကြားဆွေးနွေးပွဲအတွင်းဝန်ကြီး Kerry ကပြောသွားတာဖြစ်ပါတယ်။ရေးပေးတဲ့နိုင်ငံတကာကအကူအညီတွေပေးကြဖို့မြန်မာအာဏာပိုင်တွေကတရားဝင်တောင်းခံထားပြီလို့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာကုလသမဂ္ဂညီနိုင်ရေးယုံ UNOCHA ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရေးပေးတန်တဲ့အတိုင်းတာဟာနိုင်ငံကလုံနိုင်တဲ့အကူအညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးပမာဏထက်ပိုကြီးလွန်နေတာနဲ့အမျှပါရီလိုအပ်နေတယ်ဆိုတာတရားဝင်စီရင်တစ်ခုကိုကုလသမဂ္ဂကိုပို့ထားတယ်လို့ပြန်ကြားရေးဝန်ကြီးဦးရထော့ကပြောတဲ့အကြောင်း AFP သတင်းတပုတ်မှာကိုးကားဖော်ပြထားပါတယ်။မြန်မာနိုင်ငံဒေသအတော်များများမှာမိုးပြင်းထန်ရွာပြီးရွေလွှမ်းမိုးတာကြောင့်တည်ဆုံသူရေတွဲဟာနောက်ဆုံးသိထားရသလောက်80ထက်မနည်းရှိသွားပါပြီ။
ဂျပန်အစိုးရအစိုးရအရာရှိတွေနဲ့စီးပွားရေးဆိုင်ရာအရာရှိတွေအပေါ်အမေရိကန်ဘက်ကတချို့လုပ်ခဲ့ရဲဆိုတဲ့ဆွဆွဲပြောဆိုချက်တွေအပေါ်အထူးစိုးရိမ်မှုရှိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါရယ်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အမေရိကန်သုတမရဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာမစ္စတာအာဘေကပြောဆိုခဲ့တယ်လို့ဂျပန်ထိပ်တန်းအစိုးရပြောခွင့်ရှိသူယိုရှိဟီဒါဆူဂါကဆိုပါရယ်ဒီကိစ္စနဲ့ပတ်သက်လို့ဂျပန်မှာပြောဆိုညှင်းခုံတာမျိုးတွေလည်းရှိနေပါရယ်မစ္စတာဘိုင်ဒန်ဘက်ကတောင်းပန်စကားပြောကြားခဲ့ပေမဲ့လည်းတချို့လုပ်တဲ့ကိစ္စကိုတော့သူ့ဘက်ကအတိပြုပြောဆိုခြင်းရှိမရှိဆိုတာကိုတော့ဂျပန်ပြောခွင့်ရသူကထည့်ပြောမသွားပါဘူးအမေရိကန်ဘက်ကဂျပန်အစိုးရဝန်ကြီးတွေကုမ္ပဏီ35ခုနဲ့ဂျပန်လူမျိုးတချို့တို့ကိုတချို့လုတ်ခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်း WikiLeaks website ကဖော်ပြခဲ့တာပါအမေရိကန်ဂျပန်ဆက်ဆံရေးကုန်သွယ်ရေးဆိုင်ရာညှိနှိုင်းမှုနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာနည်းပြဟာနဲ့ဆိုင်တဲ့ကိစ္စတွေအပေါ်ကြားဖြတ်နှာထောင်ခဲ့တာဆိုပြီး WikiLeaks ကဖော်ပြပါတယ်မစ္စတာအာဘေပထမအကြိမ်ဝန်ကြီးချုပ်တက်တန်းစတင်ထမ်းဆောင်ခဲ့တဲ့2006ခုနှစ်လောက်ကတည်းကဒီလိုစောင့်ကြည့် တချို့လောက်ခဲ့ရလို့ဆိုပါရယ်မစ္စတာအာဘေကိုသူတမရဂျိုးဘိုင်ဒန်ကတယ်လီဖုန်းဆက်စကားပြောပြီးအမေရိကန်ဂျပန်မဟာမိတ်အဖြစ်ဆက်လက်ရပ်တည်နေတဲ့အချက်နဲ့မစ္စတာအာဘေရဲ့အတွန့်ရှည်ခိုင်မြဲတဲ့မိတ်ဖက်ထားရှိမှုအပေါ်ကျေးဇူးတင်စကားပြောခဲ့တယ်လို့အင်ပီရိုရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါရယ်ရှင
်အီရန်နျူကလ িয়ার သဘောတူညီချက်ပေါ်ထောက်ခံမှုရအောင်တိုင်တွန်းမဲ့အရေးကြီးတဲ့မင်းခွန်းတရက်ကိုသမ္မတဘရက်အိုဘားမားမပြောကြားခင်တရက်အလိုမှာပဲရှိလာတဲ့မဲခွဲဆုံးဖြတ်ရမယ်ဥပဒေပြုအမတ်တွေကြားမှာတော့သဘောတူညီချက်ကိုပယ်ချနိုင်အောင်ကြိုးပမ်းခဲ့ကြပါတယ်ပြီးခဲ့တဲ့လတစ်လလုံးသမ္မတဥပမာရဲ့နိုင်ငံခြားရေးဝါဒဆိုင်ရာအသင်းဟာသဘောတူညီချက်ရဲ့ကောင်းကောင်းတွေဖော်ပြီးလော့တော်ထဲမှာမယုံမကြည်ဖြစ်နေတဲ့လော့တော်အမတ်တွေကိုမဲဆွဲခဲ့ကြပါတယ်အခုမှတော့သမ္မတကိုယ်တိုင်မဲဆွဲရမယ်အလဲရောက်နေပါပြီဒီကနေ့ပုံတခုနေ့ဝါရှင်တန် DC မြို့တော်ကအမေရိကန်တက္ကသိုလ်မှာပြောမဲ့မိခွန်းထဲမှာမစ္စတာဥပမာအနေနဲ့လော့တော်ကမဲခွဲမဲ့ဆုံးဖြတ်ချက်ဟာအီရန်နဲ့ဆက်တိုက်ဖို့ဆုံးဖြတ်ချက်ချခဲ့ရတာနဲ့ချက်ကြရကလေးကလွှဲရင်အမေရိကန်နိုင်ငံခြားရေးမူဝါဒရေးရအရာအခြေတင်ဆွေးနွေးစရာအဖြစ်ဆုံးကိစ္စဖြစ်ပါတယ်လို့ပြောဖို့အစီအစဉ်ရှိပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ခံလက်မခံဆုံးဖြတ်ချက်ချတဲ့နေရာမှာပြက်ပြက်သားသားဖြစ်ရမယ်ဆိုပြီးပြောဖို့မျှော်လင့်ရပါတယ်။ညီနိုင်ခက်ဘူးသမယထဲမှာအပြည့်စုံဆုံးဖြစ်တဲ့အီရန်အနေနဲ့နျူကလ িয়ার လက်နဲ့မရနိုင်အောင်တားမြစ်နိုင်တဲ့ဒီအီရန်နျူကလ িয়ার စီစဲရေးအစီအစဉ်ကိုရရှိနိုင်မယ်သမိုင်းဝင်အခွင့်အရေးကိုမဖြုံးတိကျဖို့တိုက်တွန်းမယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ။
ဒီဘေးကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေပုတ်ထုံးနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အာဖဂန်နစ္စတန်လက်နက်ကိုင်ပဋိပက္ခမှာဒီနေ့အတွင်းသေဆုံးသူအရတားအရေးအတွက်ဟာအရင်သတ်မှတ်ထားတဲ့အသေးအပြောက်အများဆုံးနဲ့အရေးအတွက်တူဒါမှမဟုတ်ကျော်လွန်မယ်လို့ခန့်မှန်းချပါရယ်အာဖဂန်နစ္စတန်နိုင်ငံဆိုင်ရာကုလသမဂ္ဂအထောက်အကူပြုအဖွဲ့ UNAMA ကကဘူးလ်မြို့တော်မှာဒီကနေ့အဲ့ဒီလိုကြေညာလိုက်တာပါ UNAMA ကထုတ်ပြန်တဲ့လက်နက်ကိုင်ပဋိပက္ခအတွင်းအရတားများကိုအကာအကွယ်ပေးရေးဆိုင်ရာ2015ခုနှစ်အလယ်ပိုင်းအစီရင်ခံစာအရ2015ခုနှစ်ပထမနှစ်ဝက်မှာအရတား4923ယောက်သေဆုံးဒဏ်ရာရခဲ့တယ်လို့မှတ်တမ်းတင်ထားပါရယ်သေဆုံးသူ1592ယောက်နဲ့ဒဏ်ရာရသူ3329ယောက်ရှိတာကြောင့် 2014ခုနှစ်အလားတူကာလနဲ့နိုင်ရှင်ရင်ထိခိုက်ဒဏ်ရာရတဲ့အရတားအရေးအတွက်တိရခိုင်နှုန်းတိုးလာတာပါအရတားတေဆုံးသူဒဏ်ရာရမှု90ရာခိုင်နှုန်းလောက်ဟာလက်လုံဖောက်ခွဲရေးပစ္စည်းတွေရှုပ်ထွေးပြီးအသေးခံပုံခွဲတဲ့တိုက်ခိုက်မှုတွေပြစ်မှတ်ထားတပ်ဖြတ်တာတွေအပါအဝင်မြေပြင်ကအဖြစ်ပြက်တွေကြောင့်ဖြစ်ပါရယ်အဲ့ဒီ90ရာခိုင်နှုန်းလောက်ဟာအစိုးရစံချိန်ရဲလက်နက်ကိုင်တွေကြောင့်လို့အစည်းအဝေးခန်းစာမှာပြောထားတဲ့အတွက်2014ခုနှစ်ကထက်အနည်းငယ်တိုးလာပါရယ်အစိုးရကိုထောက်ခံနေလို့ယူဆတဲ့အရက်သားတွေကိုပြစ်မှတ်ထားတပ်ဖြတ်တာကအရက်သားတွေတေဆုံးရခြင်းမှာအဓိကအကြောင်းရင်းလည်းဖြစ်ပါရယ်
တောင်မြောက်ကိုရီးယားနိုင်ငံသားဆိုရနေတဲ့စစ်ဆင်ရေးကိုတိုးတက်အောင်ကုညီဆောင်ရွက်ဖို့ကွယ်လွန်သူတောင်ကိုရီးယားသမ္မတဟောင်ခင်တန်ဂျာင်းရဲ့ဇနီးဖြစ်သူဟာမြောက်ကိုရီးယားနိုင်ငံကိုကြုံတော့ကြုံခဲသွားရောက်ပါတယ်။အသက်60နှစ်အရွယ်လီဟီဟိုနဲ့အဖွဲ့ဝင်18ဦးပါကိုယ်စားလှယ်အဖွဲ့ဟာ၄ရက်ကြာခီးစဉ်နဲ့ဒီကနေ့ပြုံရန်မြို့တော်ကိုထွက်ခွာသွားတာဖြစ်ပါတယ်။ဒီခီးစဉ်ကိုတောင်ကိုရီးယားအစိုးရကတည်ဝင်အသိအမှတ်ပြုသေးတာတော့မရှိသေးပါဘူး။
အိန္ဒိယသမုဒ္ဒရာထဲကကျွန်းတစ်ခုပေါ်ကိုရေလိုင်းနဲ့အတူရောက်လာတဲ့လေယာဉ်ပြတ်အပိုင်းအစဟာမနစ်ကပျောက်ဆုံးသွားတဲ့မလေးရှားခရီးတဲ့အသင်းလေယာဉ်စီကဟုတ်မဟုတ်ဆိုတာကိုဒီတင်းပတ်နောက်ပိုင်းလောက်မှသိချင်းသိနိုင်လိမ့်မယ်လို့ဩစတြေးလျအစိုးရအရာရှိတွေကပြောပါရယ်လေယာဉ်ပြတ်အပိုင်းအစတွေကိုပြင်သစ်မလေးရှားနဲ့ဩစတြေးလျအရာရှိတွေကဒီကနေ့မှအသေးစိတ်စစ်ဆေးမှာပါအခုရထားတဲ့အပိုင်းစားဟာမနစ်မေလာရုံကကွာလာလမ်ပူကနေအသွားပဟေလိဆန်ဆန်ပြောက်သွားတဲ့မလေးရှားလေယာဉ်နဲ့အမျိုးအစားတူ Boring 77 လေယာဉ်တောင်မှအပိုင်းတစ်ခုဖြစ်တယ်လို့အစိုးရဘက်ကအတည်ပြုပြောဆိုပါရယ်ဒါဟာပျောက်ဆုံးလေယာဉ်ကဟုတ်မဟုတ်ဆိုတာနဲ့လေယာဉ်ဘယ်နေရာမှာပျောက်သွားတယ်ဘယ်လိုပြတ်ကျသွားတယ်ဆိုတဲ့တဲလွန်စားရရအောင်အစိုးရဘက်ကစူးစမ်းနေတယ်လို့ဆိုပါရယ်ရှင
်အိန္ဒိယနိုင်ငံအလဲပိုင်းမှာရည်ကြီးတာကြောင့်ခီးသက်တင်ယထာနှစင်းလမ်းချော့သွားတဲ့အတွက်လူ24ယောက်ထင်မနေသေဆုံးပြီးအများပြားဒဏ်ရာရရှိသွားပါတယ်မဒီယာပရာဒက်ရှ်ပြည်နယ်မချက်မြင့်နာကတဒားငယ်ဒဇင်ပေါ်မှာယထာတွေဖြန့်မောင်းသွားရင်အင်ကန်နေညတကောင်လောက်မှာလမ်းချော်တိမ်မောက်ခဲ့တာဖြစ်ပါတယ်။ညအမောင်ကြောင့်ခီးသက်တွေကိုရှာဖွေတာမှာအခက်အခဲဖြစ်နေပါတယ်။ရှော့နယ်ထဲမှာတဝဲတစ်ပြည့်နစ်ပြီးကွင်းတစ်ခုထဲမှာဘေးဆောင်တိမ်မောက်နေတဲ့ယထာတွဲတွေထဲမှာခီးသက်တွေပိတ်မိနေခဲ့ပါတယ်။မိုးလင်းချိန်မှာတော့ခီးသက်300ကျော်ကိုကယ်တင်သွားပြီးပြီလို့အာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့သေဆုံးသူအကြီးအတွက်တိုးလာနိုင်တာကိုတော့စိုးရိမ်နေကြပါတယ်ခင်ဗျာ။
တန်ရောက်တဲ့နေ့ကိုနန်းလောင်နဲ့ကိုကောင်ထက်တို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်
အခုကတော့နိုင်ငံတဝန်းကရေဘေးသင့်အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်။ရေဘေးသင့်ပွင့်ပြူနဲ့စေတုတ်တရာဒေသတွေကကြီးလက်တွေမှာတော့ VOA သတင်းအဖွဲ့ရောက်ရှိနေပါတယ်။အဲ့ဒါကြောင့်မို့လို့လည်းမြင်ရတွေ့ရတဲ့အခြေအနေတွေကိုပြောပြပေးပါအောင်ကိုစီသူရေ
။ကျွန်တော်ခုရောက်နေတာမကွေးတိုင်းဒေသဘက်ကဒီမုံချောင်းနဲ့အယောက်ရီမြစ်ကြောင့်မြည်ဖုံးလာနေတဲ့ဒေသတချို့ကိုရောက်နေတာပါခင်ဗျာ။ဒီဒီကဒေသတွေမှာတော့မကွေးတိုင်းပွင့်ပြူမျိုးရှိတယ်။နောက်ဒီစစ်တုတ်တရာမျိုးပဲရှိတယ်။ပြီးတော့အဲ့ဒီနီနာပတ်ဝန်းကျင်ကရွာတွေအထူးသဖြင့်တော့ရေလောင်တမန်နဲ့နီးတဲ့ဒေသတွေကတော့ပို့ပြီးတော့ရေမြုပ်တဲ့ဆံကိုခံရတဲ့သဘောမှရှိတယ်ဗျ။ရေလောင်တမန်တွေနဲ့နီးတဲ့တချို့ဒေသတွေကတော့တမန်ကထိန်းလိုက်တဲ့အတွက်ရေကတော့ပန်ကျသွားတယ်။ဒါပေမဲ့ရေဖုံးလွှမ်းစဉ်ကာလတုန်းကရေကရမ်းများတော့နုံမြေတွေကြောင့်ဒီရွာကတော်တော်လေးပြည့်စည်သွားတဲ့အခြေအနေမျိုးမှရှိတယ်ကတော့တချို့ရွာတွေကတော့ရေကျသွားပြီလို့ပြောလို့ရတယ်ဒါပေမဲ့အောက်ပိုင်းကိုရောက်လာတဲ့တချို့ဒီဘက်ဒီမုံချောင်းနဲ့အယောက်ဒီမြစ်နဲ့အစုံလို့ပြောလို့ရတဲ့နေရာဒေသတချို့မှာတော့ဒီကခုချိန်ထိကိုတွန်းနေတော့မယ်ဗျအဲတချို့ရွာတွေဆိုရင်တော်တော်လေးကိုသူတို့ကအခြေအနေဒီဒီနေ့ဒီချိန်ထိရှိနေတော့မယ်ဗျတချို့ရွာတွေကတော့ရွာတွေထဲမှာခါလောက်အထိဒူးလောက်အထိရင်ကောင်းလောက်အထိအဲ့လိုမျိုးသွားလာနေရတဲ့ရွာမျိုးတွေလည်းရှိတယ်ဗျ
အဲ့တော့နှုံးနေရလူသွားလူလာဘို့တော်တော်ကိုမြုပ်မဲ့အနေထားရှိနေရလားရှင
်ဟုတ်ပါလားဗျာတော်တော်ခက်ခက်ကြဲအခြေအနေမျိုးပါရွာကြီးတစ်ခုလုံးကဒီနှုံးမြေတွေပေါ်မှာပဲတည်နေတဲ့သဘောကြီးဖြစ်နေတာပါရွာနားကိုကတ်ဖို့တော့မှတော်တော်ခက်ခက်ကြဲကတ်ရတယ်ရွာပေါ်ရောက်ရင်လည်းမြေကြီးပေါ်နင်းလိုက်ရင်ဒူးလောက်ထိနှုံးမြေဝင်သွားတာမျိုးခြေနေမျိုးပါဗျာအဲ့တော့အဲ့ဒီနေရာကကုနီကယ်တဲ့ဧရိယာလဲခက်ခက်ကြဲလေနဲ့အကြာကြီးဝေးကြီးသွားတဲ့နေရာမျိုးရှိပါတယ်ဗျာဒီအရင်စိုက်တွေနောက်ဒီကုနီကစေးပစ္စည်းတွေစားစရာတွေအတွက်တည်ယူဖို့ဆောင်ဖို့တော့လည်းဒီရွာပြွာသားတွေရှိနေတဲ့နေရာကိုရောက်ဖို့တော့အဲ့ဒီနှုံမြေတွေကိုခက်ခက်ခက်ဖြတ်တန်းပြီးတော့မှပို့ဆောင်နေရတဲ့သဘောပါဗျ
။ဟုတ်ကဲ့ရှင်အဲ့လိုအခြေအနေမှာအခုရွာသူရွာသားပေါ့နော်ဒေသခံတွေအနေနဲ့ဘယ်လိုများနေနေကြပါလဲရှင်တို့
။အဲတို့ကတော့ဒီအနေပိုင်းနဲ့လွတ်နိုင်မဲ့ဒီတောင်ကျေလိုနေရာမျိုးတွေတောင်ဆောင်လိုနေရာမျိုးတွေထိတက်ပြီးတော့ဒီတဲလေးတွေထိုးပြီးတော့ယာယီရှောင်ရှောင်နေတဲ့သဘောပါဗျ။ရေဘေးရှောင်နေတဲ့သဘောပါ။အဲ့နေရာတဲ့အထီးကူကြီးကလေးတွေကတော့ရောက်အောင်တွားနေရတဲ့သဘောပါ။ဒါပေမဲ့တော်တော်လေးအလန်းဝေးတဲ့ရွာမျိုးတွေဆိုရင်တော့အဲတင်းနဲ့လည်းနှစ်နာရီသုံးနာရီအနည်းဆုံးတွားရတဲ့ခီးမျိုးဆိုတော့ကူကြီးကလေးကတော့တော်တော်လေးအနည်းချင်းကိုပဲရောက်နိုင်တဲ့သဘောရှိနေပါလေဗျ
။ဒီအစိုးရဘက်ကကေစရီအနေနဲ့ရောဘာတွေတွေ့ခဲ့ပါလဲရှင်
။ကျွန်တော်ဒီရွာသူရွာသားတွေကိုမေးမြန်းကြည့်တဲ့လောက်ကတော့သူတို့ကဒီပုဂ္ဂလိကဒီကုနီကယ်ဆယ်ရေးစေတနာရှင်တွေလာပြီးတော့လူတန်းတာမျိုးသူတို့ပြောပါတယ်အဲဒါမဲ့သူတို့ပြောတဲ့အထဲမှာတော့အစိုးရကဒီအာဏာပိုင်တချို့ကရက်ွက်အုပ်ချုပ်ရေးယုံ့လို့ဟာမျိုးအဲတစုံတစ်ယောက်ကမှသူတို့စီလာပြီးကုနီကယ်ဆယ်ရေးအတွက်ကမ်းလှမ်းတာမျိုးလာပြီးတော့မင်းနန်းတာမျိုးခုချိန်ထိမရှိသေးဘူးလို့ရာဇဝတ်သားတွေကပြောကြပါတယ်ဗျသူတို့ရဲ့အခြေအနေကဒီသူတို့ရဲ့စားအုပ်စီအခက်ခဲသူတို့ကြုံရပြီပြီးတော့ဒီသူတို့စိုက်ပျိုးလုပ်ကိုင်နေတဲ့မြေတွေကလည်းမကောင်းတော့ဘူး။ဒီနယ်မြေကလည်းဘလို့မှမဖြစ်နိုင်တော့ဘူး။အပြင်လည်းဒူတော်ကြီးတို့လည်းသူတို့မှအခက်ခဲတွေအများကြီးရှိနေကြတယ်။သူတို့ပြောတာကတော့သူတို့အတွက်အကူကြီးကယ်ဆယ်ရေးတွေကိုအစိုးရလိုဖွဲ့စည်းမျိုးတွေကအနိုင်နည်းနည်းနဲ့သူတို့ကိုအကူကြီးပေးဖို့သူတို့ကလုံလောက်နေကြပါလေ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခူစီသူရှင်။တစ်ဆက်တည်းမှာပဲရေဘေးသင့်ဒေတာကထောင်နဲ့ချီတဲ့ကျွမ်းနာတိရိစ္ဆာန်တွေအတွေ့စားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုအရေးတကြီးလိုအပ်နေတယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောတဲ့အကြောင်းကိုလည်းတင်ပြပေးပါမယ်။မဆုမွန်ကပြောပြပေးပါအောင်ရှင်
။ရေဘေးဒဏ်ခံနေရတဲ့ကျွမ်းနာတွေအတွေ့ကူညီကယ်ဆယ်ရေးနဲ့စားနပ်ရိက္ခာအရေးတကြီးလိုအပ်နေတယ်လို့ကျန်းမာရေးစောင့်ရှောက်မှုကလည်းအရန်ကိုလိုအပ်နေပါတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ထောင်ချီတဲ့နွားတွေကိုလိုက်လံကယ်ဆယ်ပေးနေပြီးတော့ရေဘေးလွတ်ရာနေရာတွေကိုနေရာချထားပေးတယ်လို့နွားစာအတွက်လည်းအလှူလက်ခံပေးနေပါတယ်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့ဒေါက်တာဝင်းမျိုးသူကပြောပါတယ
်။ရေဘေးရှောင်ဒီလူတွေကဆိုင်းတော်တွေခက်တော့လေအလှူရှင်တွေလူတဲ့ဆန်တွေပါလေလက်ပြီးတော့လူနေရပါတော့။အဲ့ဒါမှနွားတွေကလည်းအများကြီးပါလာတော့အဲ့တော့လူတွေလို့တွေးတာဟုတ်တယ်နွားတွေကိုတွေးမဲ့လူကြမရှိတော့ဘူးလေ။ရေနေတဲ့ area ကပြေးလာတယ်အဲ့မှလည်းနွား9,000 6,000 လောက်ရှိတယ်ညတည်းအကုန်လုံးအရှုံနေနဲ့ကတ်နေတော့နွားတွေအားစားရမှရှိတော့ဘူး။ဒီနွားတွေရှိမှပဲတောင်သူတွေကပြန်ပြီးတော့သူတို့ပြန်လဲထူထောင်နေပါလေ။အဲ့တော့လူတွေလည်းလိုတော့မယ်။သူတို့နွားတွေလည်းလိုတော့မယ်ဆိုတော့နွားတွေကိုအကူညီဖို့ဥပပနံပါတ်ဖွဲလို့ပေါ့နော်။ဒါတွေကျွန်တော်တို့လိုက်ပြီးတော့အထူးခံတော့ချို့လူရှင်တွေပို့တော့ကျွန်တော်တို့အဲ့ဒါဒီနေ့ညစပို့ဖို့တွေလုပ်နေတာပေါ့နော်။အဲ့တော့နောက်ချို့ကလည်းလိုအပ်ပေးခြင်းတော့လည်းအဲ့လိုပေါ့ကျွန်တော်မျက်ရည်ဖို့ကိစ္စတွေလည်းစဉ်းစားရပေါ့
။ကြီးထိထားတဲ့နွားတွေအတွက်ခွာနာရှာနာလို့ယောဂမျိုးတွေဖြစ်စားပြူလာနေလို့ကျန်းမာရေးစောင့်ရှောက်မှုကလည်း ည်းအရေးတကြီးလိုအပ်နေပါတယ်လို့ဒေါက်တာဝင်းမျိုးသူကပြောပါတယ
်နောက်တစ်ခုကတော့ကျွန်တော်ဆွေးနေတာအဲ့ဒီခွန်နာရှာနာပေါ့ဆေးပေါ့နော်အဲ့ခေါင်းကနေကြာတဲ့ခါကျတော့သူကတော့ virus ဆိုတော့ကုလို့မြောက်ဒါပေမဲ့ treatment ပေးလို့လာဘူး။နောက်မှဆိုနွားတွေအကုန်လုံးထိသွားပါလေ။အစိုးရလည်းဆက်တွေ့ရမှာပေါ့လေ။သူတို့လည်းအစိုးရမှလည်းဆေးကအခက်အခဲရှိနေပုံရတယ်ကြည်ရတာ။နောက်တစ်ခုကသူက cold chain လို့လာပေါ့နော်။ဆေးတွေကရေခဲအိတ်တွေနဲ့ထားပြီးတော့ပို့ရမှာဆိုတော့ဒါက another technical issue ပေါ့လေ။အဲ့တော့တိစံစိကူတာကြီးလည်းလိုတယ်။အဲ့တော့ကြံနေတဲ့နွားလေးတွေမသေးတော့စောင့်ပေးနိုင်မယ်။ဒါမှသူတို့ပြန်လည်းထူထောင်ရေးကြရင်သူဘာပြန်ဆိုက်ဖို့အတွက်ကောင်းမယ်။နောက်တစ်ခုကနွားတွေွားရဲ့ဆိုတောင်သူကကျွန်တော်တည်တယ်သူစိတ်ပါတခါကြာတော့တာလေသူတို့ဒါနောက်တော့သူတို့မနှခင်မနာတော့
ရေဘေးတင်ပြည်သူတွေတဲကတောင်သူလယ်သမားအများစုအတွက်ကကျွဲနွားကသူတို့ရဲ့ပိုင်ဆိုင်မှုဖြစ်တယ်လို့အသက်မွေးဝမ်းကြောင်းလယ်လုံငန်းအတွက်ကလည်းမရှိမဖြစ်လိုအပ်တဲ့အတွက်ရေဘေးတံခံနေရတဲ့ကျွဲနွားတွေကိုအကူအညီကယ်ဆယ်ပေးနိုင်မှုကအရေးတကြီးလိုအပ်ချက်ဖြစ်ပါတယ်လို့မကွေးတိုင်းကံမမြို့နယ်ကကိုစင်မောင်ထွန်းကပြောပါတယ
်ဒီနွားတွေပါလေကြတော့ကျွန်တော်တို့နှိစက်တဲ့နေရာပါလေရွာနာမှာရှိတဲ့တောင်ကုန်းတွေပါလေပေါ့သွားထားကြရတာမျိုးတွေရှိပါတယ်မြေကမ်းတစ်ဖက်မှာရှိတဲ့ကြီးွာတွေကတော့အရင်အခက်ခဲဖြစ်ကြတယ်တောင်ကုန်းတွေရှိတဲ့ရွာတွေကတော့နည်းနည်းတက်တာတယ်ပေါ့နော်အဓိကဒီဘက်မှာလည်းလွားတမျိုးလေးကိုအထူးကထားရတော့လေ
တောင်သူလယ်သမားတွေအတွက်လေယာဉ်လုပ်ငန်းခွင်မှာအရေးကြီးတဲ့ခန္ဓာကပါဝင်တဲ့ဒီကျွဲနွားတွေအသက်ရှင်မှသာပြန်လည်ထူထောင်ရင်းနဲ့လေယာဉ်လုပ်ငန်းခွင်ကြီးပြန်ပြီးတော့စတင်နိုင်မှာဖြစ်တယ်လို့လည်းရေဘေးတင်တောင်သူလယ်သမားတွေကပြောပါတယ်ရှင
်မဆုမွန်ပြောပြပေးခဲ့တာပါရှင်ရေဘေးကြောင့်မို့လို့ပဲမကွေးတိုင်းမှာဝမ်ယောဂစတင်ဖြစ်ပွားနေပြီးဒီယောဂကြောင့်တည်ဆုံးသူတွေရှိနေပြီလို့ကုညီကယ်ဆရေးသမားတွေကပြောဆိုနေကြတဲ့အခြေအနေတွေကိုလည်းတင်ပြပေးပါအောင်မယ်မကွေးတိုင်းပွင့်ပြူမြို့နယ်တဝိုက်မှာအရေးပေါ်အကူအညီတွေလည်းလိုအပ်နေစေဖြစ်ပါတယ်။ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်
။ဇူလိုင်လ31ရက်နေ့မှာအစိုးရကအရေးပေါ်အခြေအနေကြေညာခဲ့တဲ့တိုင်းနယ်ပြည်နယ်၄ခုထဲမှာမကွေးတိုင်းလည်းပါဝင်ခဲ့ပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်တဝိုက်ကရေဘေးဒုက္ခသည်တွေဟာဝမ်ယောဂစတင်ဖြစ်ပွားနေတယ်လို့ကူညီထောက်ပံ့မှုရတာနောက်ကျနေတယ်လို့ပြည်သူ့ထံမှပြည်သူ့ထံသို့အဖွဲ့ကဦးဆောင်သူကိုကျော်စင်ကိုကိုကပြောပါတယ်
ကျွန်တော်ထွက်ပြတဲ့ရွာကတော့အဲပွင့်ချူဘကန်လျှောက်တော်တို့ရွာခိုင်တို့ပေါ့နော်အဲပွင့်ချူမျိုးပေါ်ကတော့သမင်းတို့ဝူတဲ့လူတွေလည်းဘာကြီးလဲနည်းနည်းများတယ်အတိတ်ကဟိုးဘကရွာခိုင်တို့အဲရွာခိုင်ရဲ့ဟိုးဘကအဲရွာလေးတွေဆိုရင်တို့တွေဆိုရင်ဒီဘက်ကိုလည်းလာလို့ဆေးပီရောက်တို့အဲ့နဲ့ပတ်ဝန်းကျင်မှာပဲတို့ကသာတို့အဲ့လိုစုစုတော့နေရတယ်ပေါ့နော်အဲတို့တက်ကအတိတ်ကအစားတောက်လို့နေတယ်နောက်ပြီးတော့ရေသန့်ပေါ့နော်ရေလူတဲ့မအိနာရီဖက်ခဲ့ရှိနေတယ်နောက်ပြီးတော့အဲရွာခိုင်ဘက်ကအုပ်စုလေးတွေမှာဆိုလို့ရှိရင်ဖူဝါရောကဖြစ်နေတယ်မနီယာဝါယောဂါနဲ့တယောက်ပြီးသွားတယ်အခုလောလောဆယ်ဆယ်ယောက်အောက်ရှိနေတဲ့ရွာမှာဝါယောဂါနဲ့ပတ်သက်ပြီးတော့
ပွင့်ပြူမြို့နယ်ဘေးပဝန်းကျင်ကခြေရွာတွေမှာပျက်စီးဆုံးရှုံးမှုများတယ်လို့ကိုကျော်စင်ကိုကိုကပြောပါတယ
်မုံချောင်းရဲ့ဘေးမှာရှိနေတဲ့လူတွေဆိုလို့ရှိရင်လည်းအိမ်ကြီးလိုက်ပေါ့နော်ရေစီးရဲ့မျောပါသွားတာမျိုးတချို့ဆိုရှင်သူတို့ရဲ့အိမ်ကြီးအခုချိန်ကြီးမြုပ်နေတော့မှအဲ့တော့သူတို့ကသူတို့နဲ့နေဆက်ရရွာတွေမှာလာတော့မှအဲ့ဒီအပိအိမ်တို့ဓမာယုံတို့ဖုန်းကြီးချောင်းတို့အဲ့လိုနေရာမျိုးတွေမှာပဲစုစုပြီးလာနေကြတယ်ပေါ့ဒီလိုဆိုလို့ရှိရင်ရေထဲမှာမျောနေရလားကဲမဲ့လို့မရှိဘူးပေါ့နော်ကလေးတယောက်ဆိုရှင်ပြည့်ပြည့်ပေါ်မှာ3ရက်လောက်ထိပေါ့နော်နေကြရတယ်အဲ့ပေါ်မှာနေပြောမှာမနေရမှာတော့ဆယ်ကြရတယ်ပေါ့နော်အဲ့လိုမျိုးတွေရှိရဲ့ထိခိုက်မှုကသူဖြစ်တင်တာထပ်ပို့ပြီးတော့များနေရလို့ကျွန်တော်ထင်တယ်ပေါ့
စစ်တပ်မိသက်စားတဲ့အဖွဲ့အစည်းတွေဟာပွင့်ပြူမျိုးပေါ်မှာကူညီရေးစခန်းတွေဖွင့်ပြီးလှုပ်ဆောင်နေတာရှိပေမဲ့နေစုံနယ်ပြားကြေးရွာတွေကရေဘေးဒုက္ခဒဲရီစီအကူအညီတွေမရောက်နိုင်သေးပဲဖြစ်နေတယ်လို့သူကပြောပါတယ်ရေဘေးအလွန်ကာလတွေမှာဝမ်ယောဂနဲ့အရေးပြားယောဂတွေဖြစ်လာနိုင်တာကြောင့်ဒေသခံရေဘေးဒုက္ခသည်တွေအတွက်တောက်ရည်တန်းနဲ့ဆေးဝါးအကူအညီတွေလိုအပ်နေစေပဲလို့ကိုကျော်စင်ကိုကိုကဆိုပါတယ
်အခုလောလောဆယ်တော့အဓိကကျောင်းကမှာတော့ရေဘေးလုံကတော့ဝမ်ပြုတ်ဝမ်လျှော်ပဲပေါ့နော်ကျန်သားရဖုန်းကြီးကျောင်းမှာတော့မိသူမဆိုခမ်းလဲပြောင်းနိုင်ပြီဆိုတော့ဒီတက်မတော်မှာစီကတခုတော့ဖွင့်ထားတယ်အဲဖွင့်နိုင်မယ်တချို့ဟိုကမရောက်နိုင်ပြီရွာတွေမှာဆိုလို့ရှိရင်တော့အခုအရင်စနေပြီပေါ့နော်ဝမ်ပြုတ်ဝမ်လျှော်တွေအဲ့မှာလေဟိုတက်နိုင်တဲ့တော့တစားရင်မျိုးရေသန့်သေးကိုပြီးရပြီးနေကြရတော့ပေါ့ဒါပေမဲ့အဲ့ဒီဒီပါဆိုလို့ရှိရင်တကယ်တော့ကွာရောကူညီပေးဖို့အတွက်လိုအပ်တာအများကြီးရှိနေသေးရပေါ့
ရေဘေးတင်ပြည်သူတွေကိုကူညီဖို့ဆိုပြီးပြည်သူထံမှပြည်သူထံသို့ဆိုတဲ့အဖွဲ့ကိုအသက်20အရွယ်အဖွဲ့ဝင်10ဦးနဲ့ရန်ကုန်မြို့မှာစတင်ဖွဲ့စည်းခဲ့ကြတာပါအများစုဟာမိန်းကလေးတွေဖြစ်ကြပါတယ်သူတို့တွေကိုအိမ်တွင်းတန်ရှင်ရေးနဲ့အိမ်အလုပ်တွေခိုင်းပါတနင်္လာကျ2500ပေးပါလို့ Facebook ပေါ်မှာလွန်ခဲ့တဲ့တစ်ပတ်လောက်ကစတင်ကြော်ညာခဲ့ပြီးနောက်ရေဘေးဒုက္ခသည်တွေကိုကူညီခြင်းနဲ့ရန်ကုန်မြို့ကန်အိမ်တချို့ကသူတို့လိုအားကိုအသုံးပြုခဲ့ပြီးအလှူငွေတွေထည့်ဝင်ခဲ့ကြပါတယ်ပြည်သူထံမှပြည်သူထံသို့အဖွဲ့ကိုစတင်ဖွဲ့စည်းစဉ်ပါဝင်ခဲ့သူမလင်းမြတ်အေးကသူတို့လှုပ်ဆောင်ချက်တွေကိုရှင်းပြပါတယ
်ပြန်ပြဆိုရင်တော့လောအားရတာငွေက၄သိန်းကျော်လောက်ရှိပြီးတော့ဟိုကလောလောဆယ်အလှူတွေစုစုပေါင်းက62သိန်းရပါတယ်
အခုဆိုရင်ပြည်သူထံမှပြည်သူထံသို့အဖွဲ့ထဲမှဝင်ရောက်လှုပ်ရှားဖို့ဆက်သွယ်လာသူအနည်းဆုံးလူ90လောက်ရှိသွားပြီလို့သိရပါပါခင်ဗျာ
က ကိုညံဝင်းအောင်ပြောပြပေးခဲ့တာပါရှင်ရေဘေးတင့်သူတွေဘလို့အခက်ခဲတွေကြုံနေရလဲဆိုတာကိုလည်းဆက်ပြီးတင်ပြပေးခြင်းပါတယ်လမ်းပန်းဆက်သွယ်ရေးခက်ခဲလွန်းတဲ့ဒေသတွေကရေဘေးတင့်ပြည်သူတွေမှာစားနပ်ရိက္ခာနဲ့တောက်သုံးရေပြက်လက်မှုတွေနဲ့ကြုံလာနေရပြီလို့ကယ်ဆယ်ရေးအဖွဲ့တွေကသတိပေးလိုက်ပါတယ်အစိုးရတာဝန်ရှိသူတွေဘက်ကအကူအညီကယ်ဆယ်ရေးနဲ့စားနပ်ရိက္ခာပို့ဆောင်ရေးအရေးတကြီးလှုံ့ဆော်ပေးဖို့ကိုလည်းအလေးအနက်တောင်းဆိုလိုက်ကြပါတယ်မတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
ရေဘေးတံနဲ့အဆိုးဝါးဆုံးရင်ဆိုင်နေရလို့တဘာဝဘေးအန္တရာယ်ကြရောက်နေတဲ့ဒေသကြီး၄ခုအဖြစ်အရေးပေါ်ကြေညာထားတဲ့အထက်ကစကိုင်းတိုင်းတွင်ကကလေးမြို့နယ်ထဲမှာရေလွှမ်းမှုမှုကဆိုးဝါးနေတဲ့အတွက်ပိတ်မိနေတဲ့ရွာသူရွာသားတွေစီကိုစားနပ်ရိက္ခာပို့ဖို့ခက်ခက်ခဲခဲဆောင်ရွက်နေကြရတယ်လို့ရေဘေးကူညီကယ်ဆယ်ပေးနေတဲ့အဖွဲ့တွေကပြောပါတယ်။ရေဘေးတဲ့ပြည်သူတွေအတွက်အဓိကကတောက်သုံးရေပြက်လက်နေပြီးရေတန့်စင်ဆေးတွေအရေးတကြီးလိုအပ်နေပါတယ်လို့ Rice and Peace အဖွဲ့ကမမီငယ်ကပြောပါတယ်
ဆက်ကြီးပါဒီဆက်ကြီးထောင်းကဒီတကားကြီးကတိုးသွားတဲ့အတွက်အဲ့ဒီမှာဒီဖက်ဟိုဆိုင်နေတာပို့ဖို့ကတော့နိုင်တဲ့အတွက်ရေရေးစည်းလဲတန်လဲဘလို့မှပြုလို့မရတဲ့အတွက်ကိုကျွန်တော်ခုဒီဟိုအလောက်ကူပေါင်းပြီးတော့ဝီလူချာဖောင်ဒေးရှင်းနဲ့ကမ်ဘောဇာဘန်နဲ့ပြည်မီလေးဖွဲ့စည်းကြတော့ကူပေါင်းပြီးတော့ခုဒီမှာဘောတော့ဒီဆိုင်ကိုတင်ဖို့တင်လို့ရမယ့်နည်းလမ်းတွေရှာကြံပြီးတော့ဘုဘကိုဘုဘကောင်ရအောင်ပါလို့နေပါလေအခုအိတ်90လောက်တော့ရပါပြီဒီတေယူပို့ဆောင်ကြီးကဆက်ခဲတဲ့အတွက်သူတို့စီမှာတရားရောက်ဖို့ကအရန်ချက်တယ်ရှင်ဒီကျလို့အပ်တဲ့နေရာကိုလေဆက်ဆက်ကလမ်းစာကြမ်းကြီးမရရအောင်ပို့ပေးရတယ်ဘာလို့ပို့တဲ့များဟာတွေလည်းဟိုမှာအရန်အရေးကြီးနေချက်တဲ့တွေဖြစ်နေတယ်အဲ့လိုဘောတော့ပို့ခြင်းများဟာလည်းကုန်ကုန်သွားတယ်အခုဒီနေ့လည်းတောင်းချောက်အခုလည်းဒီမှာကျွန်တော်လည်းရှိပို့နေတော့မယ်တို့ရန်နေနဲ့တွေ့ပြီးတော့တစ်ဖက်ကနဲ့တစ်ဖက်ကကိုဒီလိုစာအိတ်လေးကိုအိတ်ချင်းစီဟိုဆက်ရလူကစွန့်နေတော့တော့မော်နော်
တဘာဝဘေးကြုံနေရပါတယ်လို့အရေးပေါ်ကြေညာထားတဲ့နောက်ပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်ထဲမှာလည်းမိုးများရေကြီးပြီးတော့တောင်ပြိုကျမှုတွေနဲ့ရင်ဆိုင်နေရတဲ့အတွက်ချင်းပြည်နယ်တောင်ပေါ်တွေမှာပိတ်မိနေတဲ့ပြည်သူတွေအတွက်အဓိကတောက်သုံးရေပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်လို့ချင်းပြည်နယ်တဘာဝတယံဇာတာစောင့်ကြည့်ရဲ့အဖွဲ့ကကိုလီယမ်တွန်ကပြောပါတယ်
လူမီပြက်မှာကြတော့သွားလေလေးနဲ့သွားလို့ရတယ်လေဘယ်နေရာမှာဆိုသွားလို့ရတာပေါ့နော်မပေါက်ဘူးဆိုတဲ့နေရာတော့လေနဲ့တော့သွားလို့ရတယ်တောင်ပေါ်မှာကြတော့အခုကလမ်းပိတ်တဲ့ခါကြတော့အဖားမှဆက်သွယ်လို့မရဘူးကာလအနေနဲ့ဘာမှဆိုင်ရလမ်းလည်းမရဘူးဘာမှမရတဲ့ခါကျတော့ကျွန်တော်တို့တောင်ပေါ်ရွာတွေကျတော့အင်ဂျီ20 30 40အဲ့လိုဟိုအများအနည်းရှိတာပေါ့ဒီတောင်တလုံးတောင်ပေါ်မှာနေကြတဲ့ခါကျတော့တောင်ဆက်သွယ်ရမလွယ်ဘူးပေါ့အခုကလမ်းတွေအကုန်ပြူဘာမှမရတဲ့ခါကျတော့ဟိုဘက်ရွာနဲ့ဒီဘက်ရွာဆက်သွယ်လို့မရဘူးတောင်တွေတွတ်တူတောင်တင်လို့ဖြစ်သွားတာပေါ့ရွာတွေကလေ10ရက်လောက်ကဆားပြီးတော့သူတို့အိမ်ထဲမှာနေလိုက်တယ်ဒီရှိတဲ့ဟာလေးနဲ့ပဲဆားနေတာလေပြီးကြတော့မိုးကလည်းမူးတဲ့ဒီနေရာလေကွန်ပျူတာခါကြတော့အခုသူတို့ဘယ်သူမှဆက်သွယ်လို့မရတော့ဖြစ်သွားတာသူတို့လည်းလာလို့မရဘူးလည်းသွားလို့မရတဲ့ခါကြတော့တရွာလုံးများတင်များတင်မလားအားလုံးကြီးကောင်းတလားတိတဲ့ရွာအများကြီးရှိတယ
်မြန်မာနိုင်ငံတဝန်းအခုလိုမျိုးရေဘေးကြုံနေရတဲ့ပြည်သူတွေစီကိုကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုပြည်နယ်နဲ့တိုင်းဒေသကြီးကအစိုးရအဖွဲ့တွေကအရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေတိထက်ပိုအရှိန်မြင့်လှုပ်ဆောင်သင့်ပြီးတော့ကူညီကယ်ဆယ်ရေးလုပ်ငန်းတွေပို့ပြီးတော့မှအဆင်ပြေချောမွေ့အောင်လှုပ်ဆောင်နိုင်ကြဖို့ကူညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့စေတနာဝန်ထမ်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပေးပါလို့လည်းတောင်းဆိုနေကြပါတယ်ရှင်
မဆုမစူးစီးတင်ပြပေးခဲ့တာပါရေဘေးတင့်ဒေသတွေကအခက်ခဲတွေနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုတွေကိုတင်ပြပြီးမှတော့ကျန်းမာရေးဆိုင်ရာသတင်းတပုတ်ကိုဆက်ပြီးတင်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာငှက်ဖျားယောဂါကို2030ခုနှစ်ကြာရင်အမြင့်ဖြတ်တိုက်ဖြတ်ရေးမြန်မာဘက်ကတန်တိထန်ချထားပြီးနိုင်ငံတကာဘက်ကလည်းဝိုင်းဝန်းကူညီဖို့ရှိတယ်လို့မြန်မာနဲ့အမေရိကန်အရာရှိတို့ကကြေညာလိုက်ပါတယ်မြန်မာအမေရိကန်အစိုးရရာရှိတဲ့အပါအဝင်မြန်မာအတိုက်ခံတွေနဲ့တိုင်းရင်းသားကျန်းမာရေးအဖွဲ့တွေပါတက်ရောက်ခဲ့ကြတဲ့ဝါရှင်တန်မြို့တော်ကဆွေးနွေးပွဲအကြောင်းကိုတော့ကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်သမ္မတရဲ့ငှက်ဖျားတိုက်ဖျက်ရေးအစီအစဉ်ဥဆောင်သူတွေနဲ့အမေရိကန်စစ်တပ်ဘက်ကငှက်ဖျားဆိုင်ရာအရာရှိတွေပါတက်ခဲ့တဲ့ဒီဆွေးနွေးပွဲမှာကမ္ဘာကထလုပ်ပေးတဲ့နောက်တစ်ဖွဲ့ဖြစ်တဲ့ Maryland စစ်တပ်ကတို့ရဲ့Institute of Global Health ကကမ္ဘာ့ကျန်းမာရေးဆိုင်ရာအဖွဲ့ကမြန်မာနိုင်ငံငှက်ဖျားတိုက်ဖျက်ရေးဆိုင်ရာသုတေသီဒေါက်တာမြေမြညွန့်ကလည်းဥဆောင်ဆွေးနွေးပေးခဲ့ပါတယ်။မြန်မာအဓိကတိုက်ခန့်ပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကောင်ဆောင်ဒေါအောင်ဆန်းစုကြည်ရဲ့အကြီးတန်းကျန်းမာရေးအကြံပေးဒေါက်တာသူမျိုးဝင်းလက်တက်တဲ့ဒီဆွေးနွေးပွဲရဲ့ထူးခြားမှုကိုဒေါက်တာမြေမြညွန့်က
ဖွဲ့ပေါင်းမြောက်များစွာပေါ့နော်။ Ministry 3ခုပါတယ်။ဆိုရဘက်ကparliamentarian ဤပါတယ်ပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတယ်တိုင်းသားအဖွဲ့အစည်းတွေက၃ဖွဲ့ပေါ့နော်ကရင်ရယ်ကရင်နီရယ်ရှမ်းရယ်ဟိုအဲ့လိုမျိုးအားလုံးပူးပေါင်းပြီးတော့ဆွေးနွေးကြပြီးတကယ့်ကိုခေါင်းချင်းဆိုင်ပေါ့နော်သူအားလုံးအဲရိုးသားစွာနဲ့ပြောဆိုဆွေးနွေးပြီးတော့ရလာတဲ့အဖြေအားနော်နိုင်ငံရေးအခြေအနေတွေဘယ်လိုပဲဖြစ်နေနေဒီငှက်ချတိုက်ဖြတ်ရေးကိုအကုန်လုံးပူးပေါင်းပြီးလုပ်ပါမယ်လို့ အိမ်မှာသဘောတူညီချက်ရပြီးတော့ဆက်ပြီးတော့ရှေ့လောက်ဖို့အားလုံးလက်တွဲပြီးတော့လုပ်မယ်လို့ဖုံးဖြက်လိုက်တဲ့ဟာအင်မတန်မှအရေးကြီးတယ်လို့ကျွန်မမြင်ပါ
တယ်။ဒီဆွေးနွေးပွဲအကြီးအကျယ်ထဲမှာလည်းမြန်မာနိုင်ငံမှာငှက်ဖျားဖြစ်နှုန်းတင်နှုန်းကျဆင်းလာတာဟာထူးခြားတဲ့တိုးတက်မှုဖြစ်တဲ့အာဆီယံအဖွဲ့ဝင်ဖြစ်တဲ့အညီ2030ရောက်ရင်ငှက်ဖျားအမြင့်ဖြတ်နိုင်ဖို့တန်တိထန်ချရတဲ့အပေါ်ခုလိုမတူတဲ့အဖွဲ့တွေပူးပေါင်းဆောင်ရွက်ကြရင်နိုင်ငံတကာဘက်ကလည်းပူးပေါင်းဆောင်ရွက်မှုတွေမြှင့်တင်ဖို့ရှိတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်မို့ဒီဆွေးနွေးပွဲကရလာတဲ့ထူးခြားတဲ့သက်ရောက်မှုပေါ်ဒေါက်တာမြေမြညွန့်ကဆက်ပြီး
တော်လန်းထွင်လိုက်တဲ့သဘောပေါ့နော်။ဒီကနေပြီးတော့တချင်ထူးခြားတာဘာလုပ်နိုင်မလဲဆိုတော့လောလောဆယ်မှာလူတိုင်းသူတို့အဖွဲ့စည်းနဲ့သူတို့လုံနေကြတာရှိပါတယ်။ဒါပေမဲ့အဲ့ဒီအဖွဲ့စည်းတွေအကုန်လုံးကိုတညတညွတ်ထဲဖြစ်လာအောင်ပေါ့နော်။ဘာဆိုတောင်းနေတဲ့ communication မရှိဘူး coordination မရှိဘူးတယောက်တစ်ပေါက်လုပ်နေမယ်ဆိုလို့ရှိရင်အောင်မြင်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဘာကြောင့်လဲဆိုတော့ကျမတို့ဒီလိုမျိုးကိုမြင်ခဲ့ရပြီးပါပြီ။ဆိုဒီသင်ခန်းစာတွေကိုကျမတို့ယူပြီးတော့အခုမြန်မာပြည်မှာပို့ prepare လုပ်ထားတယ်လို့ပြောလို့ရတာပေါ့။နောက်တစ်ခုကဒီ funding နဲ့ပတ်သက်ပြီးတော့နော်အခုမြန်မာအဖွဲ့ကြီးတွေအားလုံးတူတူပေါင်းပြီးလုပ်မယ်လို့ယုံကြည်ချက်ဖြစ်လာတဲ့အချိန်မှာပဲဒီ fundraiser တွေမှလည်း coordination ရှိဖို့လိုတဲ့ဟာကိုသက်ပြောဖြစ်လာမယ်လို့မျှော်လင့်ပါတယ
်ဒေါက်တာမြေမြညွန့်ကပဲဒီဆွေးနွေးပွဲကိုမြန်မာနိုင်ငံမှာရွေးကောက်ပွဲမတိုင်ခင်လေးမှာလုပ်ရတာနဲ့ဝါရှင်တန်မြို့တော်ကိုရွေးရတဲ့အကြောင်းရင်းကလည်းမြန်မာနိုင်ငံမှာဆေးမတိုးတော့တဲ့ငှက်ဖျားဖို့ပုံပြန့်လာနိုင်တဲ့အန္တရာယ်ရှိနေပြီးအချိန်မီအမြန်မဟန့်ထားနိုင်ရင်အရင်အထွေထွေတွေအရလူသန်းပေါင်းများစွာအသက်ဆုံးရှုံးနိုင်တာနဲ့ဒီမတူတဲ့အဖွဲ့တွေအားလုံးတက်နိုင်ဖို့ပဲမရှိတဲ့ကြားနေနေရာတစ်ခုကိုရွေးတာနဲ့မြန်မာအပြင်နိုင်ငံတကာမှာလည်းဒီသတင်းပြန့်သွားနိုင်ဖို့ဖြစ်တယ်လို့ဆိုပါရခင်ဗျာ
ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်ဗုဒ္ဓဟူးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOE ရဲ့ညနေပိုင်းရေဒီယိုအစီအစဉ်ကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ် VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့VOE ရုံမြင့်တန်ကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိ Asia Set 7 ဂျူရုကနေထိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOE ကနေနောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့51နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုကတော့အစီအစဉ်နဲ့ဆုံးမသက်သေးခင်ကြံနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုနန်းလောင်ကကြီးညာပေးပါမယ်။
တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကကျွန်းဆောက်လို့ရေးရအကြီးကျယ်လုံနေတဲ့အပေါ်ဆိုရင်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ဂယ်ရီကထပ်ပြောလိုက်ပါရယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံအစည်းအဝေးတစ်ခုအပြင်မှာမစ္စတာဂယ်ရီနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာပါကမ္ဘာပေါ်မှာအသွားအလာအများဆုံးရေးကြောင်းလမ်းတွေတစ်ခါတစ်ခုမှာနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေတိုးလာနေတာနဲ့အဲဒီမှာတရုတ်ကနယ်မြေရယူတာဆောက်လုပ်တာနဲ့စီးရေးသဘောကြီးကြီးမားမားလှုပ်ဆောင်တာတွေအပေါ်ဆိုရင်တဲ့အကြောင်းဝန်ကြီးဂယ်ရီကတရုတ်နိုင်ငံခြားရေးဝန်ကြီးကိုထပ်ပြောခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲတာဝန်ရှိသူတဦးကပြောပါရယ်မြန်မာနိုင်ငံကရေဘေးသင့်လူထုအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးဖို့စီစဉ်နေပြီလို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်အရေးပေါ်ကူညီကယ်ဆယ်ရေးဌာနနဲ့ရန်ကုန်မြို့ကအမေရိကန်တန်ရုံတို့အနီးကပ်ပူးပေါင်းညှိနှိုင်းနေပြီးမြန်မာတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းပြီးအကူအညီတွေကိုဘယ်ကိုပို့ရမယ်ဆိုတာအတိအကျသိရတာနဲ့ရေဘေးကူညီကယ်ဆယ်ရေးကိုပို့ပေးမယ်လို့သူကပြောသွားပါရယ်ဂျပန်အဆင့်မြင့်အစိုးရအရာရှိတွေနဲ့စီးပွားရေးဆိုင်ရာအရာရှိတွေအပေါ်အမေရိကန်ဘက်ကတချို့လုပ်ခဲ့တဲ့ဆိုတဲ့ဆူဆွဲပြောဆိုချက်တွေအပေါ်အထူးစိုးရိမ်မှုရှိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောလိုက်ပါရယ်ဒီကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့တယ်လီဖုန်းဆက်စကားပြောတဲ့အချိန်မှာမစ္စတာအာဘေကပြောဆိုခဲ့တယ်လို့ဂျပန်ထိပ်တန်းအစိုးရပြောခွင့်ရှိသူယိုဟီရှိဒါဆူဂါကဆိုပါရယ်ဒီကိစ္စနဲ့ပတ်သက်လို့ဂျပန်မှာပြောဆိုညှဉ်းပန်းမှုတွေဖြစ်လာတာမျိုးတွေလည်းရှိနေပါရယ်မစ္စတာဘိုင်ဒန်ဘက်ကတောင်းပန်စကားပြောကြားခဲ့ပေမဲ့လည်းတချို့လုပ်တဲ့ကိစ္စကိုတော့သူကအတီးပြုတ်ပြောဆိုခြင်းရှိမရှိဆိုတာကိုတော့ထည့်ပြောမသွားပါဘူးရှင်
။သတင်းချင်းချုပ်ကိုနန်းလောင်ကြီးညာပေးခဲ့တာပါ။ဒီညနေကင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Blend Glenn Bon Galileo ဖြစ်ပါတယ်ရှင်။နောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.